ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနယ်နမ်မတူမြို့နယ်အဆက်မှာတိုက်ပွဲတွေထပ်ပြီးတော့ဖြစ်ပွားခဲ့တာကြောင့်ဒေသခံရွာသား900ကျော်ဟာလာရှိုးမြို့ကမန်ဆူရှမ်းဖုံးတော်ကြီးကျောင်းကိုနောက်တစ်ချိန်ထပ်ပြီးတိမ်းရှောင်လာကြရပါတယ်။တိမ်းရှောင်လာသူတွေဟာလွယ်တောက်နဲ့ပန်ဟုံးကျေးရွာကဖြစ်ကြပြီးတော့ဒီသတင်းမှတ်တွင်မှာဒုတိယအကြိမ်ပြန်ပြီးတော့တိမ်းရှောင်ကြရတာလည်းဖြစ်ပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့လာရှိုမျိုးကိုတင်းချောင်လာသူတွေဟာလာဟုလူမျိုးအများစုဖြစ်ပြီးကြာသာရင်းနဲ့ညနေပိုင်းကမန်ဆူဖုံးတော်ကြီးတောင်ကိုရောက်ရှိလာကြတာပါစစ်ဆောင်တွေရောက်ရှိနေတဲ့အချိန်လေးကိုကိုယ်တိုင်တွားရောက်တွေ့ဆုံခဲ့တဲ့လာဟုမျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဒေါ်အေးတီတာမြင့်ကအခုလိုပြောပါတယ
်မန်ဆူတောင်မှာအခု900နဲ့ချစ်ရောက်လာရှိုမျိုးနဲ့လဲတောက်ကြီးရွာနဲ့ပန်ဟုံးကြီးရွာအများဆုံးကလာဟုလူမျိုးတွေသူတို့ပြောတာဒီဗမာစစ်တပ်ရဲ့အလောင်းတိုက်ရဲပေါ့နော်တိုက်ပွဲဖြစ်တဲ့ခါကျတော့အဲ့ဒါသူတို့ဂျွာနာလေးမှာပဲဖြစ်တာမျိုးလို့ပေါ့နော်အဲ့ဒါကြောင့်ကြီးလာတာလို့ပြောတယ်မင်းကရောက်လာတာဆိုရဆိုဆောင်ကတော့ဘာမှမရလာဘူးတဲ့တချို့ကတောင်ညာမှာရှိနေတာတဲ့အဲ့ဒါကြီးလာကြကလေးတွေနဲ့အများကြီးပဲ
ပြီးခဲ့တဲ့တနင်္လာနေ့ကလည်းလက်လက်ကြီးပြစ်ခတ်တံတွေကြောင့်လွယ်တောက်မန်ပိန်နမ်ကတ်နဲ့တန်ဟုံးကျေးရွာကဒေသခံတွေဟာလာရှိုးမျိုးနဲ့ခုနှစ်မိုင်အကွာမှာရှိတဲ့အင်တန်းရွာဘုံကြီးအကြောင်းကိုတင်းဆောင်ခဲ့ကြပါတယ်နောက်တည့်မှာတော့သူတို့ရွာအနီးမှာတိုက်ပွဲမရှိတာကြောင့်နေရပြန်ခဲ့ရကအခုတခါထပ်မံတိမ်းရှောင်လာကြတာဖြစ်ပါတယ်။မန်ဆူရှမ်းကျောင်းကိုရောက်ရှိနေတဲ့စစ်ကောင်တွေအတွက်လာရှိုးမြို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကစာ9ရက်စာထောက်ပံ့ပေးထားတယ်လို့တချို့ဒီအသင်းကလည်းဆောင်နဲ့ကလီးငယ်တွေအတွက်လိုအပ်တဲ့ဆောင်းရင်းအသုံးဆောင်တွေကိုထောက်ပံ့ပေးထားပါတယ်။နလောစဲစစ်ဆောင်တွေနဲ့ပတ်သက်တဲ့အခက်အခဲကိုတော့မန်ဆူကျောင်းကဂေါပကအဖွဲ့ဝင်တဦးကအခုလိုပြောပါတယ်။
အားလာတော့ကအခုတော့ဆက်တောင်းမှပြင်းသေးတယ်။နည်းနည်းပိုင်းရောရပိုင်းတော့ထွေးထားတာပေါ့။
ဆရာတော်ကပဲအားလုံးကြည့်ကြည့်စောင့်ရှောက်ထားတာကျွန်တော်ရက်ွက်ကလည်းကြည့်ကြည့်စောင့်ရှောက်ထားတာလေ။လူရှင်များနေနေလေ။အရင်ကဆိုလူရှင်များကအခုကတချို့ကလည်းတိတချို့ကလည်းမတိအဲ့လိုမျိုးဖြစ်နေတာလေ။ကျွန်တော်တို့ကဆိုရင်ကကလေးတွေသာများလို့လေ။ကလေးပြောက်မှကြောက်နေတာ
ဒီရပိုင်ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားတဲ့အချိန်လေးကို DNLA ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ
်။အဲ့ဒါမနေ့ကတက်ခွဲရဒီလာရှိုးကျုံနေဘောနော်လာရှိုးနေတွားလို့ရှင်15မိုင်လောက်ဝေးတယ်။နံပါတ်လာရှိုးလမ်းပေါ်မှာဖြစ်တာ။ဒီနေ့လည်းဒီပြန်ဖြစ်တယ်ဒီနေ့ကတော့ဒီနမ်ကာမြို့နယ်မင်္ဂောအဆက်ပေါ်ကြာဘောနော်။အဲ့မှာကတော့ဒီနေ့7:50လာလာနေစားတယ်ဒီတော့ဒီစရာတော့ပြင်းပြအထင်ကြီးတယ်။ဒါဟိုဘက်ရည်လည်းဖြစ်တယ်ပေါ့။ဆက်ရှိရမြင့်မှဆိုတော့3ချိန်တော့ဖြစ်တယ
်။ဒီလ18ရက်နေ့ကတော့တမ်ဘော်စီကျောင်းကနမ်တူမြို့နယ်လွယ်ပြည့်ကျွော်နီရောက်ရှိစဉ်မှာ TNLA ကစောင့်ကြိုတိုက်ခိုက်ပြီးနေအိမ်တလုံးကိုမီးရှို့ထွက်ပြေးသွားကြောင်းမြောက်ရီသတင်းစာမှာဖော်ပြထားပါတယ်။DNLA ကတော့လွယ်ပြည့်ကျွော်မှာတိုက်ပွဲဖြစ်ပွားတာမရှိကြောင်းနဲ့တမ်ဘော်ဘက်ကပစ်တဲ့လက်နက်ကြီးကြီးထိမှန်တာလားဖြစ်ကြောင်းတုံ့ပြန်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်နမ်တူလာရှိုးနဲ့မန်တုံမြို့နယ်တွေထဲမှာတိုက်ပွဲတွေဟာဒီရက်ပိုင်းအတွင်းနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးမြေမြုံပိုင်းမိမိတာကြောင့်ဒီလအတွင်းမှာဒေသခံ10ဦးတမနဲ့ထိခိုက်ဒဏ်ရာရသလိုတေဆုံးတာတွေလည်းရှိခဲ့ပါတယ်